ခုဒီ2023ခုနှစ်ဒီ February 1ရက်နေ့ဆိုလို့ရှင်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတဲ့နှစ်နှစ်ပြည့်တဲ့နေ့ပေါ့ဒီနှစ်နှစ်ပြည့်တဲ့အချိန်မှာသိပ္ပံနဲ့သူတေသနာဆိုင်ရာဘက်ကိုကြည့်လို့ရှင်ပေါ့နော်တိုးတက်မှုတွေဆုပ်ယုပ်မှုတွေဘာတွေများရှိတယ်ဒေါက်တာမိုးကျော်သူနဲ့လည်းသုံးသပ်ပြပေးရအော
င်ဟုတ်ကဲ့ခင်ဗျာဒီပထမပေါ့နော်ကျွန်တော်ဒီနှစ်နှစ်အတွင်းမှာပါလေဘယ်လိုပြောင်းလဲသွားလဲဆိုတဲ့ခါလေးကိုနည်းနည်းမိတ်ဆက်ချင်ပါတယ်အဲ့ဒါတော့ပါလဲဆိုတော့ကျွန်တော်တို့ကဒီ1962ကနေ2011ခုနှစ်ဒီနှစ်ပေါင်း50တောင်မှအမှောင် KG ထဲမှာပေါ့နော်ဟိုနေခဲ့ရတာပြီးတော့မှရုပ်ကြည့်ကြီး2012ခုနှစ်မှာဖွင့်ပေးလိုက်တဲ့ဥစ္စာ10နှစ်ချီသွားတယ်ပေါ့အဲ့10နှစ်အတွင်းမှာကျွန်တော်တို့တွေဒီဒီမိုကရေစီရဲ့အရာသားလေးကိုအမြင့်ဆန်းအနေနဲ့ရရှိခဲ့တယ်အဲ့အချိန်တွင်းမှာပဲတက္ကပါလုံးကဝင်လာတဲ့ဒီဒီပအကူအညီတွေနဲ့ပူးတွဲဆောင်ရွက်မှုတွေကြောင့်ဆိုရင်ကျွန်တော်တို့သူတေသနာသမားအနေနဲ့ဆိုရင်အဓိကလိုချင်တဲ့ဟာပါလေဆိုတော့အချက်လက်တွေပေါ့နော်1950တွင်းမှာဘာတွေမှားခဲ့တယ်ဘယ်လိုအခြေအနေရောက်နေလဲဆိုတဲ့အချက်လက်တွေကအရင်ကောင်းတဲ့ဟာရလာတော့အဲ2019လောက်မှာကျွန်တော်တို့စပြီးတော့ရှိရှိဆက်ပြီးတော့ကောင်းအောင်ပိုကောင်းအောင်ဘယ်လိုလုပ်ကြမယ်ဆိုတဲ့လမ်းကြောင်းတွေစပြီးပြင်လာတဲ့အခြေအနေမှာမှအာဏာသိမ်းတဲ့ဟာဖြစ်သွားတာဆိုတော့လေအဲ့တော့ပြောရရင်ကတော့ဒီကိစ္စကိုအရင်ကောင်းတဲ့အစတဲ့အချိန်လေးမှာကျွန်တော်တို့ကအကုန်အဆုံယုတ်လမ်းဟောင်းကိုပြန်သွားပြီးတော့နောက်ပြန်လျှောက်တယ်ဆိုတဲ့အခြေအနေမျိုးဖြစ်သွားတာပေါ့နော်အဲ့လိုဖြစ်သွားတာပါဟုတ်ကဲ့
ဟုတ်ဒါတော့တိုးတက်မဲ့ဟာလေးရိုက်အချိုးခံရတဲ့သဘောပေါ့နော
်မှန်ပါတယ်ခင်ဗျဟု
တ်ဆိုတော့ဂန္ဓာအနေနဲ့ခွဲပြီးတော့ကြည့်မယ်ဆိုလို့ရှိရင်ပထမဦးဆုံးပေါ့နော်မြန်မာနိုင်ငံကတွန်းထွက်တင်ရန်ဇာတာပေါ်တဲ့နိုင်ငံမှာဆိုတော့ဒီဂန္ဓာဘက်မှာပေါ့နော်ဒီဟိုဆုပ်ယုတ်မှုအခြေအနေပေါ့နော်ဒီပြောင်းလဲမှုအခြေအနေနည်းနည်းပြောပြပေးပါ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီ2016လောက်ကနေစပြီးတော့2019ပေါ့နော်အဲ့ဒီမှာကျွန်တော်တို့ဒီပါအဖွဲ့အစည်းတွေကြွန့်ကျင်သူတွေရဲ့ရှာဖွေစုဆောင်ထုတ်လာတဲ့ဒီအချက်လက်တွေကိုကြည့်ပြီးရဲ့နောက်မှာကျွန်တော်တို့ဘာတွေပြင်ရမယ်ဆိုတဲ့ဟာရဲ့လက်ရှိအခြေအနေတွေတေချာပြီးသွားတယ်ပေါ့နော်အဲ့တော့ခုနပြောတဲ့ဒီသဘောပြန်စားတာပစ္စည်းတွေအထူးသဖြင့်စွိုင်းရင်ပေါ့နော်စွိုင်းရင်ကဏ္ဍတွေနောက်ပြီးတော့ဒီပင်လယ်ဘိုင်းမှာပေါ့နော်ဒီကမ်းလွန်ဘိုင်းမှာရှိတဲ့အခြေအနေတွေကဘာတွေလဲဆိုတာကြည့်လိုက်တဲ့အခါကျွန်တော်အဓိကကကျွန်တော်တို့ဒီလိုတဘာဝဆိုင်နေထုတ်လို့ပို့ဆိုရင်ပရမအဆင့်ကကျွန်တော်တို့ကတိုင်းထွာမြေပုံထုတ်ရတယ်ဆိုတဲ့အဆင့်မှာအဲ့အဆင့်မှာကိုပဲကျွန်တော်တို့ကကုန်းပေါ်မှာက50ရာခိုင်နှုန်းကျော်ကျော်လေးပဲပြီးခဲ့သေးတယ်။တန်တာတွေကပြီးတယ်လို့လို့မပြီးတယ်လို့လို့နဲ့တကယ်ကြတော့သုံးလို့မရတဲ့အချက်လေးဖြစ်နေတယ်။ကန်းလုံကတော့ပြောမနေနဲ့ပေါ့နော်။ရေနံရှာထားတာလို့ကျန်တဲ့အပိုင်းတွေကိုကျွန်တော်တို့ဘာမှတွေချာမပြီးဘူးဆိုတဲ့အပိုင်းတွေ။အဲ့အပိုင်းတွေကိုကျွန်တော်တို့ပြန်ပြီးစရအောင်ဆိုပြီး2019ကိုဗစ်ကာလအတွင်းမှာတော့ကျွန်တော်တို့တွေတက်တက်ကြွကြွတော့ပြင်ဆင်ခဲ့ကြတာပေါ့နော်။ပြီးတော့ဒီပန်ဘယ်လိုခေါ်မလဲဒီတွင်ကဘာနာလို့မသုံးမင်းနဲ့ဒီပအကူကြီးတက်တက်နဲ့ပဲပွားနိုင်အောင်ဆိုတဲ့အခြေအနေမျိုးတွေလောက်လာခဲ့တဲ့ဥစားတွေပေါ့နော်ဆိုတော့အဲ့ဒါတွေကအကုန်လုံးအခုဆိုရင်ရပ်သွားတဲ့ဆိုတဲ့သဘောကနောက်ထပ်၄နှစ်၅နှစ်ကိုပြန်နောက်ဆုတ်သွားလဲဆိုပြောချင်တာပြီးတော့ energy ကဏ္ဍမှာဆိုရင်အထူးသဖြင့် swine ကဏ္ဍမှာဆိုရင်ကျွန်တော်တို့တိုင်းပြည်တိုးတက်တာနဲ့ဒီ classic swine အရန်ကိုရေးပြီးရဲ့ classic swine ရဖို့ဆိုရင်ကျွန်တော်တို့သဘောက language နဲ့ရေနံရရှိဖို့ကအရင်ကြီးတယ်ဆိုတဲ့အပိုင်းတွေမှာဆိုရင်ကျွန်တော်ပုံနေနဲ့ပြထားတဲ့ဥစားတွေရှိပါတယ်2021ခုနှစ်ကနေစပြီးကျွန်တော်တို့ဒီနဝတ္တလက်ထက်တည်းရှိခဲ့တဲ့ကန်းလုံကဘယ်လိုခေါ်မလဲတဘာဝတန်ငွေတိုက်ကြီးတွေပေါ့နော်ရဲတကွန်စောတိကရတနာဆိုတဲ့ဟာတွေကကျွန်တော်အစဉ်တိုင်းမဲ့အခုအထွက်တည်းကကြာလာဆိုတော့2025 2028ဆိုအရန်ကိုဆိုးလာမယ့်အခြေအနေဆိုအစားထိုးဖို့အတွက်အစ်စ်ကလုံနိုင်တဲ့အခြေအနေမှာအဟောင်းတွေကစပြီးဆိုးရွားလာပြီဆိုတဲ့ဥစားရဲ့ပင်လယ်ထဲမှာရှိနေတဲ့ဒီတဘာဝပြန်စားတာပေါ့နော်တခြားတတုเนี่ยปัดแต่หาริกาอะกูมาซะไปชาพูเมเลยส่วนตะเกยทุ่งไหนเลยส่วนนอกตะ10นี่นอกตะ15นี่ขึ้นมาส่วนไอ้เฉยนี้မျိုးတွေပါဆိုအကုန်လုံးနောက်ကိုဆိုပေါ့
ဆိုတော့ဒီလိုအခြေအနေမျိုးမှာပေါ့เนาะဟိုပြင်းပြင်းမြဲဆွန့်ရင်လည်းပတ်သက်ပြီးတော့ဒီပြင်းပြင်းမြဲဆွန့်ရင်လည်းအခုမှမြန်မာနိုင်ငံမှာပေါ့เนาะအစပြိုးကားစားလေးရှိပါတယ်မနေဆွန့်ရင်တုံးလာတော့ဒီလေနဲ့ပတ်သက်ပြီးတော့ဒီလိုလုံနေတဲ့အခြေမျိုးမှာအာနာသိန်းနာပေါ်လာတယ်ဆိုတော့ဒီအပိုင်းလေးကိုတော့နည်းနည်းပြောပြပေးပါဦးအခြေအနေပေါ့နော်လက်ရှိအခြေအနေမှာဘယ်လိုများဖြစ်နေပါလဲ
ဟုတ်ကဲ့ခင်ဗျာဆိုလာကပြောခုနပြောတဲ့အတိုင်းပါပဲတကယ်ကို NLD ဆိုရလက်ထက်မှာစံတတ်တဲ့ဥစ္စာတော်တော်လေးအောင်မြင်သွားတယ်အခုလည်းဆက်ပြီးလုပ်နေလို့တည်နေနေမှာရင်းနေပေါ့နော်ဒါပေမဲ့လက်သိထိုး project တွေဖြစ်လာမယ်လက်သိထိုးပြီးရောဟိုဟိုခွဲဝေယူကြတယ်ဆိုတဲ့အခြေအနေမျိုးတွေဖြစ်လာမယ်ဆိုတော့ဒီသူကတော့နင့်နာမှာပဲပေါ့နော်ကုန်ကြဘယ်လိုခေါ်မလဲကုန်ကြတဲ့တဲ့လောက်တကူပို့ပြီးကုန်ကြပြီးတော့မှလက်စစ်ဆွမ်းအားရရှိမယ်ဆိုတဲ့အခြေအနေမျိုးတွေဖြစ်လာမှာโซลาก็เอาซ้ําตัดปีด้วยแต่เราก็โตเฉ็บผู้เสร็จดุติยะเนี่ยตติยะปอนเนาะดีเลก็นี่ย่าได้ซวนอินဆိုတဲ့ဥစ္စာကကျွန်တော်တို့လည်းနှစ်နဲ့ချီပြီးတော့ဘယ်လိုခေါ်မလဲဘယ်နေရာကအကောင်းဆုံးလဲဘယ်လောက်ထိတွက်ချေခိုင်မလဲဆိုတာစမ်းတတ်တဲ့အဆင့်ကိုကျွန်တော်တို့မအောင်မြင်မရောက်နိုင်သေးဘူးဆိုတော့အဲ့ဟာကိုပြန်ပြီးတော့စဖို့ကအခုက၄-၅နှစ်နောက်ဆုတ်သွားပြီဆိုတော့ပြောရရင်တော့တကယ် ဒီမှန်ကိန်းတွေစတင်ဖို့ဆိုတဲ့ဥစ္စာက10နှစ်ကျော်ကျော်လောက်ကိုကျွန်တော်ကနောက်ဆုတ်သွားမယ့်အခြေအနေမျိုးပေါ့နော်။ဆိုတော့အဲ့တော့ဘာဖြစ်မလဲဆိုတော့ပြည်သူတွေနဲ့နာမှာကချက်ချင်းပြီးရင်ဘာဖြစ်ကဘာနဲ့ချီပြီးတော့ဘူးပြဿနာကသွားနေတယ်ဒီကာဗွန်နျူထရယ်ဆိုတဲ့ကိစ္စစီမံကိန်းတွေကိစ္စတွေမှာကျွန်တော်တို့အကုန်လုံးနောက်ဆုတ်သွားတဲ့အတွက်ကြောင့်မလို့ဘယ်လိုဖြစ်လာမလဲဆိုတာမှန်လို့တော့မရတဲ့အခြေအနေမျိုးပေါ့နော်။ကျွန်တော်တို့ကလိုက်ပြီးမလုပ်နိုင်ဘူးဆိုတဲ့အခြေအနေဖြစ်ပါမယ်။နောက်ပြီးတော့ဒီဂျပန်နိုင်ငံလို G7 နိုင်ငံတွေကပေးနေတဲ့အထူးခွင့်ကြီးပေါ့နော်။ကျွန်တော်တို့အခုလိုအချိန်မှာတိုင်းထောင်မှုတွေအတွက်ကိုစာပေတွေပဲလုပ်မယ်ဆိုရင်တို့ကအကူအညီပေးတယ်နည်းပညာပေးတယ်ဆက်အစီအမံကိန်းညာလဲကျွန်တော်တို့ပြန်ပြီးတော့ငင်းကြံပြီးစတဲ့အချိန်မှာဒါတွေအကုန်လုံးလက်လွတ်သွားတဲ့အချိန်မျိုးဖြစ်နိုင်ပါတယ်
ဆိုတော့ဒီအထွန်းမှာပဲပေါ့နော်ဒီတဘာဝဘေးအန္တရာယ်နဲ့ပတ်သက်ပြီးတော့လည်းဒီငရင်လောက်တာအစပြီးဗမာနိုင်ငံကတကယ်ငရင်တန်းခံတက်နိုင်တဲ့အန္တရာယ်ရှိတဲ့နေရာပေါ့နော်ဒီငရင်ကစပြီးတော့တဘာဝဘေးတခြားစီအိုပေါ့နော်ရေကြီးတာတို့ဟိုမြေပြိုတာတို့ဒီကိစ္စတွေရောအကုန်လုံးလှုပ်လက်စတွေပါဆိုတော့ဒါရင်လက်ခုတက်နေတယ်လို့ဟိုပြောလို့ရတာရှင
်ဟုတ်ပါတယ်ရပါတယ်တက်နေတယ်ပြောရင်ပြောဘယ်လိုဖော်မလဲကဘာကြီးကရက်နေတာမဟုတ်ဘူးလေတကဘာလုံးကယူနေတဲ့အချိန်သူဖြစ်ယူကရိန်းမှာလည်းစစ်ပွဲဖြစ်နေတဲ့ကြောင့်မလို့ဒီ globalization ဆိုတဲ့ဟာကြီးနောက်ဆုတ်လာတဲ့အတွက်ကြောင့်မလို့ဟိုအရင်ကရှားခဲ့ပြီးတဲ့ပြပအကူကြီးတို့လက်တွဲလှုပ်ဆောင်လာတယ်ဆိုတဲ့အခြေအနေတွေအကုန်လုံးကအញ្ញံကိုခဲသွားတဲ့အခြေအနေမှာဘယ်လိုဖော်မလဲကျွန်တော်တို့ကတခုခုကိုဆက်မလုပ်ဖြစ်ဘူးဆိုရင်ဒါနောက်ရက်နေရဆိုတာအထက်ကိုနောက်ဆုတ်သွားတယ်လို့ပြောလို့ရတာပေါ့နော်။နောက်ပြီးသဘောဘေးရနေဆိုပဲရှင်ပေါ်လာမှာဆိုတလုံးကပြောလို့မရဘူး။အဲ့တော့ငလျင်ကလည်းအရေးကြီးတာမှန်ပါလေ။ငလျင်အတွက်ကိုကျွန်တော်တော်တော်လေးကိုလုံနိုင်တဲ့အခြေအနေရှိပြီမဲ့တိုးတက်မှုအများကြီးဆက်လုပ်ကြအများကြီးကြံနေပြည်ပေါ့နော်။အဲ့လိုအခြေအနေမှာကိုပဲပြောရရင်တော့ဒီဒေါ်လာ5တန်း project တခုဆိုတာပြည့်စုံလုံးဝပြတ်တဲ့အခြေအနေလောက်ထိကိုရောက်သွားတဲ့ဟာမျိုးပေါ့နော်။အာနာသိမ့်လိုက်တဲ့အတွက်ကြောင့်အဲ့လိုအခြေအနေမျိုးမှာပဲကျွန်တော်ဘာဖြစ်လာလဲဆိုရေကြီးတယ်ဆိုတဲ့ဥစ္စာရေ cyclone နေရဲ့ကြောင့်မုံတိုင်းတွေဝင်လာမဲ့ဥစ္စာတွေအခုတကဘာလုံးမှာရာသီဥတုကဖောက်ပြန်နေတော့မဟုတ်ဘူးပေါ့နော်ပုံမှန်မှန်ပုံမှန်မှုတဲ့ရာသီဥတုအခြေအနေမျိုးတွေကျွန်တော်အခုချိန်ကြီးဂျန်ငယ်နှစ်150တိမမကြုံရဘူးလေရာသီဥတုဆိုးဝါးမှုတွေကဒီချိန်မှာကြုံလာတော့မယ်ဆိုတော့အဲ့ဒါတွေပြင်ဆင်မှုဆိုတော့ငကိုတွေကကျွန်တော်တို့မှာအခြေအနေရာသီဥတုဆိုးဝါးမှုအများကြီးရှိခဲ့တဲ့နိုင်ငံတစ်ခုနဲ့ပိုပြီးဆိုးဝါးတဲ့အခြေအနေမျိုးတွေဘယ်ကောင်ကြိုတင်ပြင်ဆင်ဖို့တော့ခက်ခဲတဲ့အခြေအနေမျိုးတွေနဲ့ကြုံလာမှာအတွက်ဆုံးရှုံးတာတွေကတော့ဘယ်လိုမှကိုမှန်းလို့မရဘူးပေါ့နော်ကျွန်တော်ပြောရရင်တော့ဒေါ်လာတန်ပေါင်းရာနဲ့ချီထောင်နဲ့ချီပြီးတော့ကိုကုန်ကြနိုင်တယ်ဖြစ်လာတယ်ဆိုတဲ့အခြေအနေမျိုးတွေပါ။အ
ဲဘောနော်ဒီလိုအခြေအနေမျိုးမှာပဲဒီမြန်မာနိုင်ငံမှာတကယ်ထူးထူးခြားခြားပေါ့နော်ပရင်းနဲ့ပတ်သက်ပြီးတော့ထွက်ပါတယ်ဆိုတော့ဒီပရင်းနဲ့ပတ်သက်တဲ့စတဲ့နေရာတော့တော်တော်လေးဒီနှစ်ပိုင်းတွင်းမှာပဲတော်တော်များများတွေ့လာပါတယ်ဆိုတော့ဒီပရင်းနဲ့ပတ်သက်ပြီးတော့ဒီလိုမျိုးသူ့ဟိုသူ့တေသနာတွေလုပ်နေတာတိုးတက်မှုမရှိဘူးလား
ပရင်ကလေဟုတ်ပါတယ်ဒီသိပ္ပံနည်းပညာရဲ့တော့မြန်မာနိုင်ငံသူတေသနာနဲ့ပတ်သက်ပြီးအရန်ကိုစိတ်ဝင်စားတဲ့ပြောရရင်တော့စိတ်မကောင်းစရာပေါ့နော်ဝန်းနေစရာစိတ်မကောင်းစရာဥပမာတစ်ခုပါပဲဘာလို့လဲဆိုတော့တရုတ်နိုင်ငံမှာဒီပရင်နဲ့ပတ်သက်တဲ့သူ့ဖော်မှုတွေအကုန်လုံးရပ်တန့်သွားတဲ့အချိန်မှာတရုတ်နိုင်ငံရဲ့စီးပွားရေးတိုးတက်မှုနဲ့တရုတ်သူတေသီတွေအတွက်ကိုအစိုးရပေးတဲ့ထောက်ပံ့ကြီးတွေအများကြီးလာတဲ့အချိန်မှာသူတို့ကနေဆက်လေးကြော်ပြီးအသာလေးဝင်လာပြီးတော့ဒီတရားမဝင်ဈေးကွက်မှာဝင်ပြီးတော့သူတို့မှာရှိတဲ့သူတေသနာရံပုံငွေနဲ့လောလောကူဝယ်သွားလို့ရတဲ့ဟာသူတို့တကူအရန်ကိုတံမိုးရှိတဲ့စာရက်ဟိုဘယ်လိုကောင်သူတွေကစာရမ်းတွေဖြစ်တာပေါ့နော်အဲ့တော့ပြန်ပြီးကြည့်လိုက်မယ်ဆိုရင်ဒီ2015ခုနှစ်14ခုနှစ်လောက်ကနေစပြီးမြန်မာနိုင်ငံကပရင်ဆိုတဲ့စာရမ်းတွေကရာနဲ့ချီအရင်က10ခန်းတော့မရှိခဲ့တဲ့သူတွေကစာရမ်းတွေရာ300 400ဒီ20ထွက်လာတဲ့အချိန်မှာသူတွေတွေကအရန်ကိုဘယ်လိုကောင်လဲအဆင့်မြင့်ကဘာမှအကောင်းဆုံးဆိုတဲ့ဂျာနယ်ကြီးမှာထွက်လာတဲ့အချိန်မှာအဲ့ဒီသူတွေကစာရမ်းမှာအတူတွဲရေးတဲ့မြန်မာသူတွေကြီးရ300ကျော်400မှာမြန်မာသူတွေ3ယောက်တော့မပါဘူးဆိုတဲ့အခြေအနေမျိုးကအရန်ကိုဝင်နေဖို့ကောင်းတယ်ပြီးတော့မှတခါတို့မေးမြန်းထားတဲ့အရာကြည့်မယ်ဆိုရင်ဒီပရင်းတွေလုံနေလုတ်ွက်တွေကိုမြန်မာသူတွေတူလုံးဝဝင်ခွင့်မပေးဘူးစစ်တပ်ကပဲအကုန်လုံးချုပ်ကင်ထားတယ်စစ်တပ်ကသူတို့ဆက်နွယ်သူတွေပုံမနေတွေကပဲလုတ်ကင်နေတယ်တရုတ်တွေကတော့ဒါတို့ကဈေးကြီးပေးပြီးဝယ်တဲ့အခြေအနေမျိုးပေါ့နော်ပြီးတော့ကုတွဲလုတ်ကင်မှုသူတွေကနာလုတ်ဖို့အတွက်ဒီပနဲ့မြန်မာသူတွေတူချင်းနဲ့အစိုးရခွင့်ပြုချက်တောင်းတယ်ခွင့်ပြုချက်လုံးဝမပေးဘူးဆိုတဲ့အခြေအနေမျိုးတွေဆိုအရန်ကိုဝင်နေဖို့ကောင်းတဲ့အခြေအနေပါဒီအခြေအနေအားလုံးကကျွန်တော်ထင်ပါတယ်ဖက်ဒရယ်စနစ်မှာတော့အကုန်လုံးပြောင်းလဲပြီးတော့မြန်မာသူတွေတွေအခွင့်အလမ်းကောင်းကြီးဖြစ်လာပါတယ်။
ကျေးဇူးအများကြီးတင်ပါတယ်ဒေါက်တာမိုးကျော်။
ဟုတ်ကဲ့ပါ။